မြန်မာနိုင်ငံမှာရွေးကောက်ပွဲနောက်ပိုင်းကိုဗစ်ကာယောဂါကူးစက်မှုတိုးလာတဲ့လက္ခဏာတွေ့နေရတာကြောင့်ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့တာဝန်ရှိသူတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကာယောဂါကာလရွေးကောက်ပွဲကျင်းပရာမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေကြောင့်ယောဂါကူးစက်နိုင်တဲ့အန္တရာယ်ကိုပညာရှင်တွေသတိပေးခဲ့ကြသလိုအခုဆိုရင်လည်းပြည်내နဲ့တိုင်းတချို့နေရာတွေမှာအတိပြုလူနာတွေ့ရှိနှုန်းတိုးလာတာပါ။ကျမရင်းနဲ့အာကစားဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်နေတဲ့အတီးပြုလူနာဦးရေဟာတက်ခွဲစစ်ဆေးမှုရဲ့900ခိုင်နှုန်းဝန်းကျင်မှာသာရှိနေပေမဲ့မနေ့တုန်းကတော့800ခိုင်နှုန်းဝန်းကျင်ကိုတိုးလာတာပါ။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဖို့ဟူကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းရွေးကောက်ပွဲလွန်ကာလမှာရောဂါကူးစက်ခံရနှုန်းတက်လာတဲ့အပေါ်သတိထားကြဖို့အွန်လိုင်းမိန့်ခွန်းကနေတစဉ်သတိပေးလိုက်ပါတယ်။
ရွေးကောက်ပွဲကာလပြီးတဲ့နောက်ပိုင်းရွေးကောက်ပွဲနောက်ပိုင်းကာလမှာလူစုလူဝေးတွေဖြစ်ခဲ့တယ်ဆိုတော့ကျွန်တော်တို့ပြည်သူတွေအသိဆုံးပါပဲ။အဲ့တော့ဒီလိုလူစုလူဝေးဖြစ်တယ်ဆိုလို့ရှိရင်တော့ဒီယောဂပြန်ပွားဖို့ဟာအလားအလာများလာပါတယ်။အခုချိန်မှာဆိုလို့ရှိရင်ကျွန်တော်တို့နေ့လိုက်တဲ့အခါမှာ ARB တိုင်း Monday တိုင်းဘုကိုတိုင်းတို့မှာယောဂပြန်ပွားမှုတွေနည်းနည်းရှိလာပါတယ်။ရန်ကုန်ကတော့အလုံးနဲ့သိပြီးသားပါရန်ကုန်ကတော့အများဆုံးပေါ့နော်။ဒီအပြင်ဒီတိုင်း၃တိုင်းမလေယောဂပြန်ပွားမှုအနေနဲ့တက်လာတဲ့သဘောရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့သတိထားစီချင်ပါတယ်။ဟိုသတိဆိုတာတော့လွန်ခဲ့တဲ့လို့မရှိဘူးဆိုတာလည်းကျွန်မထပ်ပြီးတော့ပြောချင်ပါတယ
်။ကာယယောဂကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေကြောင့်ပုံမှန်ကျန်းမာရေးစောင့်ရှောက်မှုခံယူဖို့လိုသူတွေမှာလည်းအခက်အခဲရှိနေပြီးတခြားနာတာရှိယောဂသည်တွေကျန်းမာရေးပုံပြီးဂရုစိုက်ဖို့ကိုတာဝန်ရှိသူတွေကသတိပေးထားပါတယ်။ပြည်တွင်းကိုဗစ်ဒုတိယလှိုင်းကာလအစမှာဖျားနာကူအခမဲ့စေကန်တွေစီလာရောက်ပြသသူတွေကတဝက်လောက်ဟာအနက်ပြောက်လက္ခဏာကြောင့်ရောက်လာသူတွေပါဒါပေမဲ့အခုရပိုင်းလာပြသူတွေထဲမှာရွေးကောက်ဝင်းနဲ့ဆက်နွယ်ပြီးလက္ခဏာတချို့ကြောင့်ရောက်လာသူတွေရှိသလိုရာသီတကွေးကြောင့်လာပြသူတွေလည်းရှိလာတယ်လို့ရန်ကုန်တိုင်းဖျားနာကူအခမဲ့စေကန်တွေရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ
်ကျွန်တော်လုံဆောင်တဲ့အပိုင်းကတော့အကောင်းဆုံးတော့ကျွန်တော်တို့တွေတော့ကျွန်တော်တို့ယူဆတယ်ပေါ့နော်အဲပြည်သူတွေဘက်ကနေမလိုက်နိုင်တဲ့အပိုင်းကအမရောက်ပေါ့နော်အော်ကျွန်တော်ပြောတဲ့အတိုင်းမနေဘူးပေါ့နော်ပြီးတော့ဒီယောဂဆိုရင်စောစီစကူသားမှုခံယူဖို့လည်းပြောထားတာရည်ရှိတယ်အဲ့ဒါစောစီစကူသားမှုမခံယူဘဲနဲ့အိမ်မှာနေပြီးတော့ဆေးတောက်ကြည့်တယ်နေကြည့်တယ်အဲ့လိုတွေရှိတော့အတန်းတိုင်းတော့ဖြစ်နိုင်တယ်ပြည်သူတွေဘက်ကနေလည်းပူးပေါင်းပါဝင်ပေးဖို့လည်းလိုအပ်တယ်ပေါ့နော်ကျွန်တော်တို့ဘက်ကလည်းအကောင်းဆုံးပြင်ဆင်တယ်အကောင်းဆုံးလုံဆောင်ထားတယ်ဟိုဘာဖြစ်ရင်ဘာလုပ်မလဲပြီးတော့နောက်ဆက်တွဲဖြစ်နိုင်ရင်နောက်ဆက်တွဲအတွက်ကိုဘာလုပ်ရမလဲဆိုတဲ့ program နဲ့ plan တွေလည်းရှိပြီးတာပေါ့နော်
ကိုဗစ်ကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းကဖျားနာကူအခမဲ့စေကန်တွေမရှိတဲ့မြို့နယ်တွေမှာပါထပ်တိုးဖွင့်လှစ်နိုင်မှုအတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့လည်းဒေါက်တာကျော်မင်းထွန်းကပြောပါတယ်။ပြည်တွင်းမှာကာယယောဂကူးစက်ခံရသူကတနေ့ကိုတထောင်ဝန်းကျင်ပုံမှန်ရှိနေပြီးအဲ့ဒီအနေအထားမှာတက်နေတဲ့အခြေအနေကိုကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ယောဂတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကောက် VOE ကိုပြောပါတယ်။
တော်လက်ရှိအခြေအနေကိုသုံးသပ်မယ်ဆိုလို့ရှင်တော့အခုကဒီကုသယောဂဗေဒကိုကျွန်တော်တို့ကဒီ epidermic cuff လို့ခေါ်ပါတယ် cuff ကဘယ်လိုပုံစံရှိလဲဆိုခေါင်းလောက်ပုံစံရှိပါတယ်ခေါင်းလောက်ဆိုတဲ့သဘောကတက်သွားတယ်တဲ့ရင်တော့မြင်းမြဆဆန်သူကတက်သွားတယ်တက်သွားပြီးအပေါ်မှာသူကအတိုင်းအတာတစ်ခုထိတက်နေဦးမှာဖြစ်ပါတယ်အဲ့တက်နေတဲ့ဥစ္စာဘယ်လောက်တိအောင်ကြာကြာကြီးတက်နေမလဲသူများပြောဆိုခေါင်းလောက်ဟာရှင်လျောခေါင်းလောက်ဖြစ်မှာလားခေါင်းလောက်ကြားကြီးဖြစ်မှာလားခေါင်းလောက်ချုံဖြစ်မှာလားဆိုတာဒါတော့ဘယ်လိုမှမပြောနိုင်ပါဘူး
လူစုလူဝေးအများဆုံးရှိရာဈေးတွေထဲမှာကိုဗစ်ရောဂါကူးစက်ခံရတဲ့ရာဂိုင်းနှုန်းအများဆုံးဖြစ်နေလို့ကာယယောဂါကာကွယ်ရေးလူမှုအသိပညာပေးလှုပ်ရှားတာတွေကိုတိုင်းနယ်ပြည်နယ်တချို့မှာဆောင်ရွက်နေပါတယ်။ကျန်းမာရေးနဲ့အောက်ဆောင်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကာယယောဂါကြောင့်သေဆုံးသူ1599ဦးရှိနေပြီးကူးစက်သူအတည်ပြုလူနာ8162ဦးရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။